နော်ဝေးပိုင်းတယ်လီနော့ကုမ္ပဏီဟာမြန်မာနိုင်ငံမှာရှိတဲ့သူ့ရဲ့လုပ်ငန်းတွေကိုရောင်းချမှုအတွက်နောက်ဆုံးအဆင့်လှုပ်ဆောင်ပြီးပြီလို့တောက်ကြနေမှာပြောဆိုလိုက်ပါတယ်တယ်လီနော့လက်လွှဲရောင်းချဖို့အတွက်လအတန်ကြာစောင့်ဆိုင်းခဲ့ရပြီးနောက်မတ်လ18ရက်နေ့တုန်းကရောင်းချမှုကိုအာနာသိန်းစစ်ကောင်စီကအတည်ပြုပေးခဲ့ပါတယ်လေဗနွန်နိုင်ငံက M1 Group က20ရာခိုင်နှုန်းနဲ့မြန်မာရွှေပြိုင်းဖြူကုမ္ပဏီက80ရာနှုန်းပိုင်ဆိုင်မှုနဲ့လက်လွှဲဝယ်ယူမှာဖြစ်ပါတယ်အရောင်းအဝယ်သဘောတူစာချုပ်အရတယ်လီနော့ကုမ္ပဏီကအမေရိကန်ဒေါ်လာတန်း90ကိုလက်ငင်းရမှာဖြစ်ပြီးကျန်ဒေါ်လာ55တန်းကို9နှစ်အတွင်းအရစ်ကျရရှိမှာဖြစ်ပါတယ်မြန်မာနိုင်ငံကထွက်ခွာခဲ့တဲ့အတွက်လာမယ့်ဒုတိယဗန်နာရီ3လပတ်မှာကုမ္ပဏီအတွက်ဝင်ငွေဒေါ်လာတန်း800ကျော်ထိခိုက်မှာဖြစ်ပါတယ်တယ်လီနော့ဆက်သွယ်ရေးလုပ်ငန်းအသုံးပြုသူ78တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲစစ်တပ်ကအာဏာသိမ်းပြီးနောက်အများပြည်သူရဲ့သတင်းအချက်အလက်တွေကိုကြားပြထောက်လှမ်းဖို့အာဏာသိမ်းစစ်ကောင်စီကဖိအားပေးစိတ်ခိုင်းခဲ့ကြောင်းပြီးခဲ့တဲ့နှစ်စက်တင်ဘာလမှာတယ်လီနော့ကပြောဆိုခဲ့ပါတယ်တယ်လီနော့အခုလိုလက်လွဲရောင်းချခဲ့တဲ့အတွက်တန်ပေါင်းများစွာသောပြည်သူတွေရဲ့အချက်အလက်တွေကိုစစ်ကောင်စီလက်ထက်ရောက်သွားလိမ့်မယ်ဆိုပြီးနော်ဝေးနိုင်ငံမှာတိုင်ကြားထားပါတယ်